Africa in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇွန်လ1ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီခန့်စတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းလိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မှုကကျမစုမုံပါရှင
်မင်္ဂလာညနေခင်းပါတသရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမနင်္ဂလာတို့ပြောပြမှာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြောရဲ့ဥရောပခီးစဉ်တွင်တန်တမာရေးစီပေါ်ရေးအရအခြေခံကြကြသဘောထားကွဲနေတဲ့မဟာမိတ်တွေနဲ့ဘုံသဘောတူညီမှုတွေရရကြိုပမ်းလိမ့်မယ်လို့မျှော်လင့်ရပါတယ်အမေရိကန်ကအိန္ဒိယကိုလာမဲ့ဂျွန်လ9ရက်နေ့ကစပြီးတော့အိန္ဒိယနိုင်ငံအပေါ်ကုန်သွယ်ရေးအထူးခံစားခွင့်ပေးနေတာကိုရပ်တော့မယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားကြမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ဂျာမနီ၊ဆွစ်ဇာလန်၊နယ်သာလန်နဲ့ဗြိတိန်နိုင်ငံခီးစဉ်တွေနဲ့ပတ်သက်ပြီးတော့ဥရောပမဟာမိတ်တွေနဲ့ဘုံသဘောတူညီမှုတွေရရှိရေးမျှော်လင့်ချက်တွေရှိနေပါတယ်။
Und wir werden eine Vielzahl von Problemen zu besprechen haben, denn die Welt ist in großer Unruhe.
ဒါကတော့ဒီဂျာမနီဝန်ကြီးချုပ်ကအမေရိကန်ဟာဂျာမနီနိုင်ငံအတွက်ဥရောပတိုက်ရဲပြင်ပမှာအရေးကြီးဆုံးမိတ်ဆွေဖြစ်တဲ့ဆက်လက်ရပ်တည်နေကြောင်းပြောခဲ့တာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ထိုင်းနိုင်ငံကလူကုန်ကူးသူတွေကိုအစင်စက်မပြတ်ဖမ်းဆီးနေတဲ့အတွက်လူကုန်ကူးခံရမယ့်အရေးလျှော့ပါနိုင်မှုအတွက်အလားအလာခေါင်းနှင့်အဖြစ်နဲ့အလုံသမားရေးဆောင်ရွက်သူတွေကကြိုဆိုပါတယ်။ဒါနဲ့ပြင်ဒီဒေတာရင်းသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အခုရင်းဆုံးကတော့စနေညနေခင်းရဲ့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ဂျာမနီဆွစ်ဇာလန်နယ်သာလန်နဲ့ဗြိတိန်နိုင်ငံခီးစဉ်တွေမှာတန်တမာရေးစီးပွားရေးအရအခြေခံကြကြသဘောထားကွဲနေတဲ့ဥရောပမဟာမိတ်တွေနဲ့ဘုံသဘောတူညီမှုတွေရရေးကြိုးပမ်းလိမ့်မယ်လို့မျှော်လင့်ရပါတယ်အီရန်နိုင်ငံနျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့တာတရုတ်ဆက်သွယ်ရေးလုပ်ငန်းကြီးတခုဖြစ်တဲ့ Huawei နဲ့စီးပွားရေးလုပ်တဲ့ကိစ္စတွေအပေါ်ဥရောပနဲ့အမေရိကန်ကြားရည်တည်ချက်အမြင်တွေကွဲလွဲနေတာပါ။ဝန်ကြီးပွန်ပြိုနဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲတို့ဘာလင်မြို့မှာတွေ့ဆုံခဲ့ပြီးအီရန်တရုတ်ရေးဦးစားပေးဆွေးနွေးခဲ့ပါတယ်။အီရန်အရေးကြောင်မေလအစောပိုင်းမှာစီစဉ်ခဲ့တဲ့ဂျာမနီခီးစဉ်ကိုရုတ်တရက်ဖျက်သိမ်းခဲ့ပေမဲ့ဝန်ကြီးပွန်ပြိုကိုဂျာမနီကအရင်နေ့နှွေးထွေးစွာကြိုဆိုခဲ့တာပါ။အမေရိကန်ဟာဂျာမနီအတွက်အရေးပါတဲ့မိဖက်အဖြစ်ဆက်ရှိနေပေမဲ့အီရန်နျူကလ িয়ার စာချုပ်ကိုဂျာမနီဘက်ကဆက်လက်ထောက်ခံထားဆဲပဲလို့ပွန်ပြိုနဲ့မတွေ့ဆုံခင်ဝန်ကြီးမာကာကပြောဆိုခဲ့ပါတယ်။အီရန်နဲ့ဆက်ဆံတဲ့ကုမ္ပဏီတွေကိုအမေရိကန်ဘက်ကအရေးယူတာမခံရအောင်ဥရောပနိုင်ငံတွေကအကာအကွယ်ပေးတဲ့စနစ်တွေကိုအမေရိကန်အစိုးရအနေနဲ့တားဆီးသွားမှာမဟုတ်ဘူးလို့ဝန်ကြီးပွန်ပြိုကပြောပါတယ်။ဒီစနစ်ကတန်းခတ်ပိတ်ဆို့မှုစီးမြင်တွေအောက်မှာခွင့်ပြုထားတဲ့ဆေးဝါးနဲ့အကူအညီပေးရေးလုပ်ငန်းတွေကနေတခြားကုမ္ပဏီတွေအပါအဝင်တည်ဝင်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ငွေပေးသွင်းတာတွေလုပ်နိုင်ဖို့ရည်ရွယ်တာပါ။5G မြန်လုံးမြင့်အင်တာနက်ကိုရဖြန့်နိုင်ပြီးပညာနဲ့ပစ္စည်းကိရိယာတွေထုတ်တဲ့နေရာမှာရှေ့ကပြေးနေတဲ့တရုတ်ဆက်သွယ်ရေးလုပ်ငန်းကြီး Huawei နဲ့ဆက်ဆံတာမှာတတိထားဖို့လဲဂျာမနီခီးစဉ်တွင်မွန်ကြီးပိုပြောကတတိပေးခဲ့ပါတယ်
။ American ကကုန်သွယ်ကုန်တွေတိုးမြင့်ကောက်ခံသွားမယ်လို့ချင်းကြောက်လိုက်တာနဲ့ပတ်သက်ပြီးတော့ဆွေးနွေးညီလိုက်သွားမှာဖြစ်တယ်လို့ Mexico ကပြောလိုက်ပါတယ်။ American နဲ့ Mexico နယ်စပ်မှာရွှေပြောင်းချေချနေထိုင်ဖို့ကြိုးစားသူတွေတိုးလာနေတာနဲ့ဆက်ဆက်ပြီးတော့ American သမ္မတ Trump ကမက္ကဆီကိုရဲ့ကုန်ပစ္စည်းတွေကိုအခွန်တိုးကောက်မယ်လို့ပြောလိုက်ပြီးတဲ့နောက်မှာအမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးညီနိုင်မှုတွေစတင်နေပြီလို့မက္ကဆီကိုနိုင်ငံရဲ့ဝန်ကြီးမာဆယ်လိုအဘရော့ကတောက်ချန်နေမှာ Twitter ကနေပြောပါတယ်။သူနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုတို့တယ်လီဖုန်းကနေစကားပြောခဲ့ကြပြီးတော့လာမယ့်ဗုဒ္ဓဟူးနေ့ကျရင်တော့ဝါရှင်တန်မှာနှစ်ဖက်မျက်နှာချင်းဆိုင်ဆွေးနွေးကြမယ်လို့မက္ကဆီကိုနိုင်ငံရဲ့ဝန်ကြီးကပြောပါတယ်။စောပိုင်းတုန်းကလည်းမက္ကဆီကိုသမ္မတကအမေရိကန်ကနိုင်တဲ့စီးနေလုပ်ပြီးကုန်သွယ်ကုန်တွေတိုးကောက်ဖို့ချင်းကြောက်တဲ့ကိစ္စကိုဆွေးနွေးညီနိုင်ကြဖို့တတိထားတုံ့ပြန်ခဲ့ပါတယ်။မက္ကဆီကိုနိုင်ငံကိုဖျက်ပြီးတော့အမေရိကန်နဲ့ဝင်လာတဲ့တရားမဝင်ပြောင်းရွှေ့နေထိုင်သူတွေမရမချင်းအမေရိကန်အနေနဲ့ဂျွန်လ10ရက်နေ့ကစပြီးတော့မက္ကဆီကိုကနေအမေရိကန်ကိုတင်သွင်းမဲ့ကုန်ပစ္စည်းတွေကိုကုန်သွယ်ကုန်900ခန့်လုံးကောက်ခံသွားမှာဖြစ်ပြီးတော့ဒီကိစ္စမပြီးမချင်းလဲလက်စင်အခွန်တွေတိုးသွားမှာဖြစ်ပြီးတော့အောက်တိုဘာ10ရက်နေ့မှာတော့2500ခန့်လုံးလောက်ထိဖြစ်သွားမှာဖြစ်တယ်လို့သမ္မတထရမ့်ကကြာသပတေးနေ့နောက်ပိုင်းကပြောထားတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနိုင်ငံတော်ခီးစဉ်နဲ့လာမယ့်တနင်္လာနေ့မှာဗြိတိန်နိုင်ငံကို၃ရက်ကြာသွားရမှာပါ။သမ္မတထရမ့်နဲ့ဝန်ကြီးချုပ်ထရီဆာမေတို့တွေ့ဆုံတဲ့အခါပြည်လည်မှုရှိဖို့နှုတ်နှစ်ဖက်ဆန္ဒရှိနေကြတယ်လို့သူတို့ရဲ့အကြံပေးတွေကပြောပါရယ်။ Britain ပြင်ပကြီးနဲ့တွေ့ဆုံဖို့နန်းတော်ကိုအစဉ်အလာတိုင်းမြင်းမြန်းထားနဲ့တွားရောက်မယ့်အစီအစဉ်ကိုတော့တမနာထရမ့်ကိုစတင်ဆန္ဒပြသူတွေကြောင့်ဆိုပြီးလုံခြုံရေးအကြောင်းပြချက်နဲ့ထည့်သွင်းထားခြင်းမရှိပါဘူး။အရင်တမနာအိုဘားမှာတွားရောက်ခဲ့တော့ကလည်းအလားတူအကြောင်းပြချက်နဲ့ပဲအဲ့ဒီအစီအစဉ်ကိုပဲဖြတ်ခဲ့ပါတယ်။တမနာထရမ့်ရဲ့နိုင်ငံတော်ခီးစဉ်ချုံးမွေးစည်းအတွက်လန်ဒန်ရဲတွေက အခြေအနေမျိုးတတ်မှတ်နိုင်ဖို့လိုလားနေကြတာပါ။ယာရီဥဒုပြောင်းလဲမှုအီရန်အရေးကိစ္စအပြင်ဗြိတိန်နဲ့တရုတ်ကုန်သွယ်ရေးလိုကိစ္စရပ်တွေအပါအဝင်ကမ္ဘာရေးရာအတော်များများမှာတော့အမေရိကန်နဲ့ဗြိတိန်နိုင်ငံကြားသဘောထားကွဲလွဲနေကြတာလည်းဖြစ်ပါတယ်
။၁၉နှစ်ကြာအာဖဂန်စစ်ပွဲကိုအဆုံးသတ်ပြီးတော့အမေရိကန်နဲ့တာလီဘန်တွေကြားငြိမ်းချမ်းရေးဆွေးနွေးမှုတွေရှေ့ဆက်နိုင်ဖို့အတွက်အမေရိကန်အနေနဲ့တာလီဘန်ဘက်ကလက်တွေ့ချတဲ့ကမ်းလှမ်းချက်ကိုလက်ခံသင့်တယ်ဆိုပြီးတော့တာလီဘန်အဖွဲ့ကောင်းဆောင်ကပြောလိုက်ပါတယ်။ခြေသတင်းမှာကြားအောင်မဲ့မွတ်စလင်တွေရဲ့အစ်ပွဲတော်မထိုင်ခင်မှာတာလီဘန်ကောင်းဆောင်ဟေဘတ်ထူလာအခွန်ဇာဒါကအဲ့လိုပြောလိုက်တာပါ။တာလီဘန်တွေကတော့အမေရိကန်ဦးဆောင်တဲ့ပြည်ပတပ်တွေအာဖဂန်နစ္စတန်နိုင်ငံတွေကမထွက်မချင်းသူတို့အနေနဲ့အာဖဂန်ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးမှုမှာပါဝင်မှာမဟုတ်တလို့တိုက်ပွဲတွေကိုလည်းရပ်မှာမဟုတ်ဘူးလို့တာလီဘန်ဘက်ကတောင်းဆိုတာနဲ့ပတ်သက်ပြီးတော့နှစ်ဖက်ဆွေးနွေးမှုတွေဟာရှိမတိုးနောက်မဆုတ်ဖြစ်နေချိန်မှာသူကအဲ့လိုပြောတာပါ။ပြပတပ်ဖွဲ့ရဲ့အနေနဲ့အာဖဂန်ကနေပဲအချိန်မှာဘလူထွက်ခွာမယ်ဆိုတာကိုဇာမာခါလီဇတ်ဦးဆောင်တဲ့အမေရိကန်စစ်စင်ညီနိုင်သူတွေနဲ့တာလီဘန်အဖွဲ့ကြားမှာကနဦးသဘောတူညီချက်အကြံရထားပြီးဖြစ်တယ်လို့အမေရိကန်ဆိုရကပြောပါတယ်။ဒါကိုအပြန်အလှန်အပြင်တာလီဘန်တွေဘက်ကလည်းနေဆက်ဖြစ်ကျော်တိုက်ခိုက်နေတဲ့ကျန်းဖတ်သမားတွေအာဖဂန်နိုင်ငံကိုအသုံးပြုပြီးတော့တခြားနိုင်ငံတွေကိုမတိုက်ခိုက်နိုင်အောင်လုပ်ပေးရမှာဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညနေခင်းထိပ်တန်ရောက်သတင်းတွေကိုတင်ပြနေပါတယ်။စင်ကာပူနိုင်ငံကအရှင်အဖြစ်လက်ခံကျင်းပတဲ့ Shangri-La Dialogue ကိုခေါ်တဲ့အာရှဒေသကာကွယ်ရေးဆိုင်ရာဆွေးနွေးပွဲကိုကမ္ဘာနိုင်ငံအတော်များများကကာကွယ်ရေးဝန်ကြီးတွေဒီကနေ့တက်ရောက်လာကြပါတယ်။အခုလိုတက်ရောက်လာကြသူတွေထဲမှာအမေရိကန်ပြည်ထောင်စုတရုတ်ဩစတြေးလျဂျပန်နဲ့တောင်ကိုရီးယားနိုင်ငံကတာဝန်ရှိသူတွေလည်းပါဝင်ပါတယ်။ဒီကနေ့မှပြည်ဆောင်မဲ့ Shangri-La ဆွေးနွေးပွဲမှာတော့ဒေသသွင်းနာမကအခြားဒေသတွေမှာပါငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိတဲ့အတွက်အမေရိကန်နဲ့တရုတ်တို့ရဲ့အရေးပါတဲ့အခမ်းအနားတွေကိုအတိအကျထားဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်လို့အငင်းပွားမှုတွေကြောင့်တင်းမာမှုတွေတိုးလာနေတဲ့ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။
အမေရိကန်ကအိန္ဒိယနိုင်ငံကိုလာမဲ့ဂျွန်လ9ရက်နေ့ကစပြီးတော့ဒီကုန်သွယ်ရေးထူးခံစားခွင့်ပေးနေတာကိုရပ်တန့်တော့မယ်လို့သမ္မတ Trump ကပြောလိုက်ပေမဲ့အိန္ဒိယအနေနဲ့တော့အမေရိကန်နဲ့ခိုင်မာတဲ့စီးပွားရေးတွေတည်ဆောက်ဖို့ဆက်ပြီးတော့လှုံ့ဆော်သွားမယ်လို့အိန္ဒိယဆိုရကပြောပါတယ်။ဒါမကောင်းအကြောင်းမလားဆိုတော့ပဲအမေရိကန်ရဲ့တောင်းဆိုမှုကိုအိန္ဒိယဘက်ကဖြေရှင်းဖို့ကြိုးပမ်းဆောင်ရွက်မှုတွေကိုအမေရိကန်ဘက်ကလက်မခံခဲ့ဘူးလို့အိန္ဒိယကပြောပါတယ်။အိန္ဒိယအနေနဲ့ဒီလိုကိစ္စတွေမှာအမေရိကန်နဲ့တခြားနိုင်ငံတွေလိုပဲသူတို့ရဲ့အမျိုးသားအကျိုးစီးပွားကိုကြည်ပြီးဆောင်ရွက်သွားမှာဖြစ်တယ်လို့အိန္ဒိယကုန်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ကုန်သွယ်ရေးထူးခံစားခွင့် GSP စနစ်အရအိန္ဒိယနိုင်ငံကနေအမေရိကန်ကိုထင်သွင်းနေတဲ့ကုန်ပစ္စည်းတစ်နှစ်ကို 5.6 ဘီလီယံတန်ဖိုးကိုအမေရိကန်ကအခွန်မကောက်ပဲကင်းလွတ်ခွင့်ပေးထားတာဖြစ်ပါတယ်။ GSP စနစ်အရအိန္ဒိယနိုင်ငံဟာဒီအကျိုးမြတ်တွေအများဆုံးရရှိနေတဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ထက်ကဗာဂျီးနီးယားဘီချ်မြို့မြူနစ်စပယ်အဆောက်အုံတစ်ခုမှာတနပ်ပစ်ခတ်မှုတစ်ခုဖြစ်ပေါ်ခဲ့ပြီး12ဦးသေဆုံး6ဦးဒဏ်ရာရရှိတယ်လို့မြို့နယ်ရဲတပ်ဖွဲ့ကပြောပါတယ်။တနပ်သမားဟာတောက်ကြနေညနေ4နာရီလောက်ကမြူနစ်စပယ်ရုံးထဲဝင်ဝင်ချင်းမြင်မြင်သမျှလက်လွတ်စပယ်ဖြစ်ခဲ့တယ်လို့လည်းရက်ချုပ်ဂျင်းကာရာဗနာကပြောပါတယ်။တရတမဟာမကြေမနက်ဖြစ်နေတဲ့လုတ်သက်ကြာမြူနစ်စပယ်ဝန်ထမ်းတို့ဖြစ်ပြီးရဲတို့ရဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားတယ်လို့ရဲချုပ်ကပြောပါတယ်။ပြစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းကိုတော့မပြောပါဘူး။တနတ်သမားဘသူဘဝဖြစ်တယ်ဆိုတာသိရှိပေမဲ့လည်းထုတ်ပြန်ကြေညာတာမျိုးလည်းမရှိသေးပါဘူး။တနတ်သမားရဲ့နာမည်ကိုတစ်ချိန်သာထုတ်ပြောသွားမှာဖြစ်ပေမဲ့ထိခိုက်တည်ဆုံရသူတွေနဲ့သူတို့ရဲ့မိသားစုနဲ့ရဲ့ဂုဏ်သိက္ခာကိုထောက်ထားပြီးတနတ်သမားကိုတန်ရာရှိသူလို့ရာနောက်ပိုင်းမှာတုံ့နှုံပြောဆိုမယ်လို့လည်းပြောပါတယ်။ municipal ရုံးဝင်းထက်က အဆောက်အုံ အမှတ် 2 မှာပြစ်ခတ်မှုဖြစ်ပွားခဲ့တာလို့မျက်မြင်သက်သူတွေ့ရတာကပြောပါတယ် အဲ့ဒီရုံးထက်မှာတော့ municipal နဲ့ ဆိုင်တဲ့ လုပ်ငန်းတွေ ကျက်စီမီ ရေနဲ့ ဓာတ်အားတွေကို ဝန်ဆောင်မှုပေးတဲ့ ပြည်သူဝန်ဆောင်မှုဌာနရှိတာပါ ကြည်ဆန်ထိမှန်ခဲ့ရသူတွေထက်မှာ ရဲအရာရှိတူပါပဲမဲ့ အသက်မသေးပါဘူး ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့ စတင်စုံစမ်းနေပေမဲ့ တနတ်သမားတအူးထက်ကလှုပ်ရှားခဲ့တာလို့ ယုံကြည်ရကြောင်းရဲချုပ်ကပြောပါတယ် ဒီဖြစ်ဟာ Virginia Beach မြို့တိုင်းမှာ ထိစိတ်ထိခိုက်ကြေကွဲရတဲ့ အဆိုးဆုံးနေ့တစ်နေ့ဖြစ်တယ်လို့ ထိခိုက်သေးဆုံးခဲ့ရသူတွေဟာလည်း မြို့သူမြို့သားတွေရဲ့မိတ်ဆွေတွေလှုပ်ဖို့ကံမဲ့တွေနဲ့အင်းကြီးချင်းတွေဖြစ်တယ်လို့မြို့တော်ဝန် Bobby Dyer ကလည်းရဲချုပ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ယူရိုပါ
Champions League ဘောလုံး Final ကိုတော့ Spain နိုင်ငံ Madrid မြို့မှာဒီကနေ့မှာကစားကြမှာဖြစ်ပြီးတော့အင်္ဂလန်က Liverpool နဲ့ Tottenham Hotspur တို့ဘောလုံးကြမှာဖြစ်ပါတယ်။ ဒီပွဲမှာ Liverpool ဘက်ကလူစုံဖောင်ဖို့ရှိနေသလို Tottenham ဘက်မှာလည်းသူတို့ရဲ့ အဓိက တိုက်စစ်မှုဖြစ်တဲ့ England တိုက်စစ်မှု Harry Kane Dyer သက်သာလာပြီးဖြစ်တဲ့အတွက်ပြန်ပါလိမ့်မယ်ဆိုပြီးတော့ ခမန်းနေကြပါတယ်ဒီနှစ်သင်းဟာအခုနှစ်ပရီးမီယာလိဂ်မှာနှစ်ချိန်တွေ့ခဲ့တာမှာတော့လီဗာပူးကပဲနှစ်ချိန်စလုံးကိုနှစ်ခုနဲ့နိုင်ထားတာပါလီဗာပူးနီးပြရာဂန်ကလော့ပ်အတွက်တော့ဒါဟာချန်ပီယံစ်လိဂ်ဖလာဖိုင်နယ်ကိုတုံးချိန်မြောက်တက်တာဖြစ်ပြီးတော့အရင်နှစ်ချိန်စလုံးမှာတော့ရှုံးထားပါတယ်ဒါပေမဲ့သူ့ရဲ့ဒီလီဗာပူးအသင်းဟာအရင်နှစ်တွေကအသင်းထက်ပိုပြီးတော့ကောင်းတယ်ဆိုပြီး 6 ချိန်တက်ဖူးရမှာ6ချိန်လုံးရှုံးထားပါတယ်ဒါပေမဲ့သူ့အနေနဲ့ဒီ9ချိန်မြောက်မှာတော့ကန်ကောင်းမယ်ဆိုပြီးတော့မျောလင်းတယ်ဆိုပြီး club ကပြောပါတယ်တော်တနမီပြပိုချက်တီနိုကလည်းသူ့အသင်းရဲ့ကစားသမားရဲ့အနေထားကအတော်လေးလိုကောင်းတဲ့အနေထားမှာရှိတယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒီလိုအသင်းကတော့ဥရောပဖလားကို9ချိန်ရယူထားပြီးတော့ Tottenham Hotspur အတွက်တော့ဒါဟာပထမဆုံး final ကိုတက်တာဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးကြပါမယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပူယိုရဲ့ဂျာမနီ၊ဆွစ်ဇာလန်၊နယ်သာလန်နဲ့ဗြိတိန်နိုင်ငံခီးစဉ်တွေမှာတော့တန်တမာရေးစီးပွားရေးအရာအခြေခံကြကြသဘောထားကွဲနေတဲ့ဥရောပမဟာမိတ်တွေနဲ့ဘုံသဘောတူညီမှုတွေရရှိရေးကြိုးပမ်းလိမ့်မယ်လို့မျှော်လင့်ရပါတယ်။အီရန်နိုင်ငံနျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့တာနောက်တရုတ်ဆက်သွယ်ရေးလုပ်ငန်းကြီးတဦးဖြစ်တဲ့ဟွာဝေးနဲ့စီးပွားရေးလုပ်တဲ့ကိစ္စတွေပေါ်မှာဥရောပနဲ့အမေရိကန်ကြားရည်တည်ချက်ကွဲလွဲနေချိန်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးတွားရောက်မဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ VOA တတ်တမန်ရေးရာသတင်းတောင်စင်ဒီဆိုင်သတင်းပေးပို့ထားတာကိုတော့ကိုအောင်လွေဦးကပြောပြပေးပါရှင်
။ယူရိုနိုင်ငံနဲ့ပတ်သက်လို့ဆိုရင်မကင်းစရာချင်းတွေဂျုံရဲ့ပြင်းနောက်ဒီလဆန်းမိုက်မှာပဲခီးစဉ်ကိုရုတ်တရက်ဖျက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကတော့မနေ့ကဂျာမနီနိုင်ငံကိုရောက်ချိန်မှာနွေ့နွေ့ထွေးထွေးကြိုဆိုခဲ့တာပါ။ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲကလည်းအမေရိကန်ဟာဂျာမနီနိုင်ငံအတွက်ဥရောပတိုက်ပြင်ပမှာအရေးကြီးဆုံးမိတ်ဆွေဖြစ်ဆက်လက်ရပ်တည်နေစေဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။ဒါမှလည်းဂျာမနီနိုင်ငံအပါအဝင်ကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်နိုင်ငံချာချုပ်ဆိုထားတဲ့နိုင်ငံတကာသဘောတူညီချက်နဲ့ပတ်သက်လို့ရပ်တည်ချက်အပြောင်းအလဲမရှိကြောင်းလည်းရှင်းရှင်းလင်းလင်းပြောခဲ့တာ
ပါ။ Und wir werden eine Vielzahl von Problemen zu besprechen haben, denn die Welt ist in großer Unruhe.
ဒါကအများကြီးနဲ့ပတ်သက်ပြီးတော့ကျမတို့ဆွေးနွေးတော့မှာပါ။ကဘာကြီးကမနာမနေလောက်ဆရာတွေလည်းတပုန်ကြီးရှိနေပါသေး။အထူးသဖြင့်အီရန်နိုင်ငံနဲ့ပတ်သက်လို့နျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်အောင်လို့ကာကွယ်ဖို့နောက်ပြီးအီရန်ရဲ့တခြားရန်လိုတဲ့လုပ်ရပ်တွေကိုတားဆီးဖို့လည်းလိုပါသေး။ကျမတို့နှစ်နိုင်ငံစလုံးကတပ်ဖွဲ့တွေအတော်အသင့်ဆီလွတ်ထားတဲ့အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်လို့ဆိုရင်လည်းဆွေးနွေးမှာပါ။စီးရီးယားနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်သလိုအတိန်းအဆောင်မခံနိုင်တဲ့လီဗျားနိုင်ငံအရေးလည်းဆွေးနွေးမှာဖြစ်ပါရဲ့ရှင့်။
အမေရိကန်နိုင်ငံရဲ့ဝန်ကြီးပွန်ပီယိုကတော့ဥရောပနဲ့ဘုံရက်တိချက်ရနိုင်တဲ့ကိစ္စတွေကိုအလေးထားပြောဆိုသွားတာပါ။အမေရိကန်ကပိတ်ဆို့တံခတ်အရေးယူထားတဲ့ယူရိုနိုင်ငံနဲ့စီးပွားရေးလုပ်နေကြတဲ့ဥရောပကုမ္ပဏီတွေအနေနဲ့စံတမှုလုပ်ငန်းတွေမှာဆက်လက်လုပ်ကင်သွားနိုင်အောင်အကာအကွယ်ပေးနိုင်မယ့်စနစ်တရရေးဆွဲနေတာကိုအမေရိကန်ဘက်ကကန့်ကွက်မှာမဟုတ်တဲ့ကြောင်းလည်းပြောဆိုသွားပါတယ်။ဒီချိန်ထဲမှာပဲတရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ဟွာဝေးကုမ္ပဏီရဲ့ကုညီနဲ့ဂျာမနီနဲ့တခြားနိုင်ငံတွေမှာ 5G ဆက်သွယ်ရေးကုန်ရက်ထူထောင်မှုကြိုးပမ်းမဲ့အပေါ်စိုးရိမ်မခင်းတဲ့သဘောထားကိုလည်းဝန်ကြီးပွန်ပီယိုကအလေးထားပြောခဲ့တာပါ
We've been pretty clear about how we view the risks connected to Huawei and 5G infrastructure.
Huawei နဲ့ 5G အခြေခံဆောက်အုပ်ဒီဆောင်ရေးလုပ်ငန်းတွေဟာအမြဲရှိရဲဆိုတာကိုကျွန်တော်တို့အတော်လေးရှင်းရှင်းလင်းလင်းပြောထားပြီးပါပြီ။အနာဂတ်အင်တာနက်ဆက်သွယ်မှုတွေဟာအနောက်နိုင်ငံတွေရဲ့စံတန်ဘိုးတွေနဲ့ချိတ်ဆက်ထားမှာပါ။
မြောက်အတ္တလန္တိတ်စာချုပ်ဖွဲ့ NATO ရဲ့လုံခြုံရေးအပေါ်ချိန်ချမှုတရားဖြစ်အမေရိကန်ကရှုမြင်ထားတဲ့အတွက်လဲဟွာဝေးကုမ္ပဏီနဲ့ပတ်သက်လို့ဥရောပခီးစဉ်တခြားဆွေးနွေးသွားမယ်လို့လဲဝန်ကြီးပွန်ပီယိုကပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်လင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်မှာလူကုန်ကူးမှုကာကွယ်ရေးဆောင်ရွက်နေတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ထိုင်းနိုင်ငံမှာတော့လူကုန်ကူးတဲ့သူတွေကိုထိုင်းရဲတပ်ဖွဲ့နဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့တွေကဖမ်းဆီးမှုတွေဇက်တိုက်လုပ်နေတာကြောင့်မြမတိုင်းရင်းနယ်ပွားအမျိုးသမီးကလေးတွေလူကုန်ကူးခံရမဲ့ကိစ္စရော်ပါရေးအတွက်အလားအလာကောင်းဖြစ်တယ်လို့မြမရွှေပြောင်းလုံသားအရေးလှုပ်ဆောင်သူတွေကကြိုဆိုလိုက်ကြပါတယ်ထိုင်းနိုင်ငံမှာအသက်မပြည့်သေးတဲ့မြမတိုင်းရင်းသူကလေးလေးတွေနဲ့ဟန်ပြအနှိတ်ခံဖွင့်ထားသူတူကိုထိုင်းတာဝန်ရှိတဲ့သူကပြီးခဲ့တဲ့ရက်ပိုင်းတွင်ကဖမ်းဆီးလိုက်တာဖြစ်ပါတယ်ဒီသတင်းအပြည့်အစုံကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမြောက်ပိုင်းလမ်းပန်းမြို့မှာနေထိုင်နေတဲ့အသက်48နှစ်အရွယ်နိုင်စုပချခြရဝတ်ထနာနာကူကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေကထောင်ဝရနဲ့အတူထိုင်းတောင်ပိုင်းကရာဘီခရိုင်အတွင်းမှာမေလ28ရက်နေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်တရားခဏ်ဟာဖူကက်ခရိုင်စကိုကန်းကြီးကဒရစ်မဆတ်အမီနဲ့ဟန်ပြအနှိတ်ခမ်းမှာအသက်16နှစ်မပြည့်သေးတဲ့မြောက်ပိုင်းဒေသကတိုင်းရင်းသူတွေကိုပြည်တစာတွေဖြင့်ခိုင်းစေနေသူဖြစ်ပါတယ်ပြည်တစာဖြင့်ရောင်းစားခံရသူအသက်16နှစ်အောက်မိန်းကလေးငယ်အများစုဟာထိုင်းမြန်မာနယ်စပ်မှာနေထိုင်နေကြတဲ့အခါလီရှောမျိုးနယ်စုဝင်တိုင်းရင်းသူတွေဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်ရောင်ကြည်ဦးလို့သမားအဖွဲ့ကဦးမိုးကျော်ကတော့ဒီလိုဖမ်းဆီးမှုတွေကြောင့်အမျိုးသမီးတွေလူကုန်ကူးမှုတွေထပ်မဖြစ်အောင်တားဆီးမှုတစ်ခုဖြစ်တာကြောင့်ကောင်းမွန်တဲ့လုပ်ရအဖြစ်ပြောဆိုပါတယ်
။တိုင်းနာလူမျိုးတွေဖြစ်တဲ့ဒီရှော့တို့အခါတို့လူမျိုးစုတွေကငယ်ရွယ်ရှိနေသေးတဲ့အမျိုးသမီးခေါင်းတွေကိုအလုတ်ကန်အခွန်လန်းတွေကိုဗန်းပြပြီးတော့ကြတော့တကယ်ပဲတိုးခဲ့တော့ကရှိတဲ့သံဃာကုန်တွေထဲမှာမုံခွဲနဲ့အခြားပြည်သားလူများပြည်သားယဉ်နေရာမျိုးတွေအနေချမ်းလူများမျိုးတွေလာဒီလိုနေရာမျိုးတွေမှာပို့ပြီးတော့ဒီပုံကူးပြီးရောင်းစားတဲ့ကိစ္စရက်ကဒါလည်းအင်မတန်ကိုစိုးရတဲ့ကိစ္စရက်ရဲ့တည်းလို့ဆိုဒီအမြင်လေအဲ့ဒီခါမှာဒါဒီလူမျိုးလို့သာရှိနေတဲ့လူတွေကဒါလူပုံကူးမှုကိုလူသမီးငယ်တွေကိုတားကောင်ပြစ်မှတ်ထားပြီးတော့လူပုံကူးမှုကိုကျူးလွန်တဲ့လူတွေကထက်မှန်ကျူးလွန်တဲ့ကိစ္စမျိုးတွေလေကျွန်တော်တို့အရင်တော့အတိတ်တူရှိခဲ့ဘူးလေခုလိုဖမ်းဆီးချိန်လေးနိုင်လေဖမ်းဆီးအရေးယူနိုင်လေဆိုင်ရလေပြီးတော့အလားပဲနေကြက်မဲ့ပြီးလှုပ်ဆောင်နိုင်တာဟာရှိသောဥဒမာကြီးခရင်ငန်းလေးကိုကျွန်တော်လွတ်တိုင်နေတဲ့အယူသမီးငယ်လေးတွေခေါင်းပုံနဲ့ရလဲလို့ဒီလိုမြင်ပါလေက
စားတောက်ဆိုင်နဲ့အိမ်ပေါ်အလုပ်တွေမှာအလုပ်သွင်းပေးမယ်ဆိုပြီးမိန်းကလေးတွေရဲ့မိဘတွေကိုတော့အယုံသွင်းပြီးတောင်ပိုင်းဒေသအနှိတ်ခမ်းတွေမှာရောင်းစားနေတဲ့တရားခံနိုင်စုပချကို2018ခုနှစ်ကလေးကမိန်းကလေးငယ်တွေကိုပြည်တစာဖြစ်ခိုင်းစေမှုနဲ့ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးတရားခံဟာအာမခံနဲ့အမှုရင်ဆိုင်နေတဲ့ကာလမှာပဲဖက်ပြေးတင်းချောင်းသွားခဲ့တာပါအခုခါမှာတော့သူ့ကိုဖမ်းဆီးနိုင်ခဲ့ပြီးအရေးယူမှုတွေစက်တိုက်လုပ်သွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်းကဆိုပါတယ်အရင်တုန်းကလည်းမယောင်ဆောင်ခရိုင်ဘက်မှာအသက်မပြည့်သေးတဲ့တိုင်းရင်းသူတွေကိုရောင်းစားမှုမှာပါဝင်တဲ့ထိုင်းရနာပိုင်းကလည်းထိုင်းစစ်အစိုးရလက်ထက်မှာဖမ်းဆီးရေးယူမှုတွေစက်တိုက်လုပ်ခဲ့ပါတယ်ရှင
်သောတာရှင်များရှင်ရှီခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာဇဝမှုလူခွင့်ရင်ချိုးဖောက်မှုတွေကြုံနေရတဲ့ဆိုတဲ့ဆွဆွဲဆက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေဖိအားတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။တပူပေါ်နပူဆင့်ကြုံနေရတဲ့ရှီခိုင်ပြည်နယ်အရေးဖြည့်ရှင်းရမှာအနာနဲ့ဆေးမတွေ့နိုင်ပဲဖြစ်နေပါသလား။ဆေးနေမတွေ့ရလား၊ကုစားဖို့မကြိုးစားကြတာလား၊ဘာတွေအားနည်းချက်ရှိနေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-1-3-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပြီးကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတရရည်လည်းအစီအစဉ်ကရှင်းပြပါရစေ
။ဒီကနေ့စနေညဒဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့ဒေတာရင်းသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။အင်ဒိုနီးရှားနိုင်ငံဆူမတရာကျွန်းပေါ်မှာတော့ဒေါ်လာ 1.6 ဘီလီယံကုန်ကြမယ်။ရေအားလျှက်စစ်ဆက်ယုံနဲ့ရေကာတာဆောက်လုပ်ရေးတွေကြောင့်မျိုးတုံးတော့မဲ့မြောက်ဝင်တွေနေထိုင်ရှင်တန်ရေးကိုထိခိုက်စေတယ်လို့သဘာဝပတ်ဝန်းကျင်ဆရာကြွန့်ကျင်သူတွေကတတိပေးလိုက်ပါတယ်။2018ခုနှစ်တုန်းကရှာဖွေတွေ့ရှိခဲ့တဲ့မျိုးစိမ်မြောက်ဝင်တွေဟာတောရိုင်းထဲမှာကောင်ရီ800လောက်ပဲရှိပြီးတော့အားလုံးကဆူမတရာရဲ့ ဒီတော့ထဲမှာနေထိုင်တာဖြစ်ပါတယ်အဲ့ဒီနေရာမှာတရုတ်ရဲ့အထောက်ပံ့နဲ့ရေအားလျက်စစ်ဆက်ရုံနဲ့ရေကာတာတွေစောင့်နေတာမဟုတ်ဆိုရင်စရာဖြစ်နေတယ်ဆိုတဲ့အကြောင်းသတင်းတောက်ချက်ဂျက်ဟော့ပ်ဆန်ကသတင်းပေးပို့ထားတာကိုတော့မဆုမြတ်မုံကဆက်ပြီးပြောပြပေးပါရှင်
အင်ဒိုနီးရှားနိုင်ငံစူမာထရာကျွန်းပေါ်ကအမြဲတမ်းတောင်းတဲ့တာပန်နူလီမျိုးစိတ်တဲ့မြောက်ဝင်တွေကို2019ခုနှစ်တုန်းကမှတွေ့ရှိခဲ့ကြတာပါအကောင်ရှိရာလောက်သာကျွန်တော်တဲ့မြောက်ဝင်တွေချက်စားရာဗတန်တိုရူးဆိုတဲ့နေရာမှာတရုတ်အစိုးရကူညီထောက်ပံ့မှုနဲ့ရေကာတာနဲ့ရေအားလျက်စစ်ဆက်ရုံတည်ဆောက်နေပါတယ်ဒီဆောက်လုပ်မှုကြောင့်တာပန်နူလီမြောက်ဝင်တွေမျိုးတုံးပြောက်ွယ်တော့မဲ့ဘေးန Dari Maga, Nayan Lolo, Jigada, Jonai, Lule, Gangwe, Lushadri, got Taupiani Javare, Jejime and Ye Jonai, Minya Banga, Lumu, Taiwan, Jamale, Jigada, Simangay, Port, Vora, Gweni Javare, Simangango, Saga, Taukangere, Rabba Dandu, Ariane Dosoye, Gomiga, Gadi Bait Hadalo, Loga, Mabede, Akin, Tumi, Dre, Jorjego, Le Tai Tai Dandam, Mabebu, Lu, Job Javare.
I reject this construction project because they violated my rights and lied.
Chenaroy akun ye ko chupao de. Chenaroy ko alu payment so bi nyabio de. Tajang di simangeng ko aku chenaroy kangwa ba de. Nau bi niya pansamu piatanari galay ma pishin na jadi bau.
Salo ye longan ni ma alu ya jare badang doru de daga de chugaro simangeng ko thakhan jaba de. Tabi me thakhan duri yo kangwa duri ba shaba mnyawan ni myo dome piatanari ko tay bi kiyuma sai jaba bu. Salo ye longi de niya si. ငင်းငင်းသားသားတရင်တော့ခေါ်လာတဲ့အဲလန်းညွန်နဲ့လုံချုံရေးတို့အခြေအတင်စကားများခဲ့ကြသလိုအဲ့ဒီနေရာကနေလဲထွက်သွားခိုင်းခဲ့ပါတယ်။ရေကာတာနဲ့ဂျီယာလျက်စစ်ဆက်ယုံဆောက်လို့ရင်းတဲ့ပတ်သက်လို့ကုမ္ပဏီရဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအစီရင်ခံစာဟာလုံချန်ထားတာဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ရွက်နေတဲ့ NGO ဖွဲ့တစ်ခုကတရားစွဲထားပါတယ်။အစီရင်ခံစာထဲမှာ
Sehingga dokumen ini bukan saja bias.
So this document is not only biased but false. Environmental assessment should be scientific.
ဒီစင်ကစားကမှားယုံနေမှာကလိန်နဲ့လိန်ထားပါတယ်။တော်ဝဘောင်းကြီးနဲ့ပတ်သက်တဲ့သုံးသပ်ချက်တွေကသိပ္ပံနည်းကြအသေးအချာလိလာဆန်းစစ်တင်ပါတယ်။အခုတော့ဒီအစီရင်ခံစာကြီးကသိပ္ပံပညာနဲ့သိပ္ပံပညာရှင်တွေကိုစော်ကားထားတယ်လို့ဖြစ်နေပါတယ်။
ခုလိုပညာရှင်ကိုယ်တိုင်ကန့်ကွက်နေပေမဲ့မြေတမ်းမြို့တရားရုံးက NSHE ကုမ္ပဏီဘက်ကအမှုဆုံးဖြတ်ခဲ့ပါတယ်။တရုတ်အစိုးရရဲ့ငွေကြေးအကူအညီနဲ့ရေအားလျှပ်စစ်စီမံကိန်းကိုစောင့်နေတဲ့ NSHE ကုမ္ပဏီပြောခွင့်ရကတော့ဆက်ဆောက်သွားမှာပဲလို့ဆိုပါတယ
်။ My motive is to speak for the company who is going to build the dam which has been approved by
ကုမ္ပဏီရဲ့ကိုယ်စားပြောရမယ်ဆိုရင်ရေကတာကိုဆက်ဆောက်သွားမှာပါ။သိပ္ပံနည်းကြလေးလာမှုတော်တော်များများရဲ့ထောက်ခံမှုအပြင်မြောက်စုမထရာအစိုးရနဲ့ပြည်သူတွေရဲ့ထောက်ခံမှုလည်းရှားထားပြီးသားပါ
။တဘာဝပတ်ဝန်းကျင်ဆိုင်ရာအချင်းချင်းမှုတွေနဲ့ပတ်သက်လို့အမှုရင်ဆိုင်နေရတဲ့ဘတန်တိုရူရေအားလျှပ်စစ်စီမံကိန်းနဲ့ပတ်သက်လို့အငင်းပွားစရာတွေအများအပြားရှိနေပါတယ်။ဒီစီမံကိန်းအတွက်ငွေကြေးထောက်ပံ့မှုအများစုကတရုတ်အစိုးရပိုင်း Bank of China Bank ကရရှိထားတာဖြစ်ပါတယ်။ဒါကြောင့်တရုတ်အစိုးရရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်း Belt and Road Initiative ဟာတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့ရေရှည်ကရင်းနှီးမြှုပ်နှံမှုဟုတ်ရဲ့လားဆိုတဲ့မေးခွန်းထုတ်စရာတွေလည်းထွက်ပေါ်နေပါတယ်ရှင်
။မဆူမန်မွန်တင်ပြပေးသွားတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံဘက်ကသတင်းတပုတ်ကိုဆက်ချင်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ဟာရဲတပ်ဖွဲ့နဲ့တခြားမြို့အဖွဲ့အစည်းတွေကမျက်နှာကိုမမှတ်မိနိုင်တဲ့နည်းပညာအသုံးပြုတာကိုပိတ်ပင်ခဲ့တဲ့ပထမဦးဆုံးအမေရိကန်မြို့ဖြစ်လာပါတယ်။ဒီနည်းပညာကိုစိုးရိမ်ပြီးတော့ပိတ်ပင်တဲ့သူတွေနဲ့အသုံးပြုခြင်းကြတဲ့သူတွေဟာဒီမြို့ထဲမှာရှိတာတော့မဟုတ်ပါဘူး။ဒန်နီယာမစ်ရှယ်သတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါရှင်။
တရားဝင်မဟုတ်ပေမဲ့လည်းကမ္ဘာနည်းပညာမျိုးတော်ကြီးဖြစ်နေတဲ့ဆန်ဖရန်စစ္စကိုမြို့ဟာရဲတပ်ဖွဲ့နဲ့တခြားတာဝန်ရှိအဖွဲ့အစည်းတွေမျက်နှာမှတ်မိတဲ့နည်းပညာသုံးနာကိုပိတ်ပင်တဲ့ပထမဦးဆုံးအမေရိကန်မျိုးဖြစ်လာပါတယ်။နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုချိမ့်ချောက်တာကြောင့်ဖြစ်တယ်လို့ပိတ်ပင်တာကိုထောက်ခံသူတဦးဖြစ်တဲ့နေသန်ရှရီကပြောပါတယ်
။ The fact that
လူတွေဘယ်လိုသားတွေနဲ့ဆိုရအေဂျင်စီတွေဟာနည်းပညာကိုသုံးပြီးဒေသခံတွေကိုနေရာနဲ့ခြေရာခံနိုင်ပါတယ်။ဒါအခြေခံဥပဒေဆိုင်ရာပထမအကြိမ်ပြင်ဆင်ချက်အရကာကွယ်ပြီးတာတွေလူတွေရဲ့အလုပ်တွေကိုရပ်တန့်သွားစေနိုင်တာပါနိုင်ငံသားတွေရဲ့လွတ်လပ်ခွင့်ရပိုင်ခွင့်အတွက်စိုးရိမ်စရာပါ
နိုင်ငံတွင်းလုံခြုံရေးအတွက်မျက်နှာမှတ်မိတဲ့နည်းပညာကိုတရုတ်ကအကြီးအကျယ်အသုံးချနေပြီးတချို့အင်တာတွေမှာဆိုရင်အင်တာ30ခုထုတ်ပေးဖို့အတွက်တောင်းသုံးနေပါတယ်မျက်နှာမှတ်မိတဲ့နည်းပညာကအသေးစမ်းမဟုတ်ပေမဲ့ဒီနှစ်ပိုင်းတွေအတွင်းမှာအဆင့်မြင့်လာပါတယ် Apple ကုမ္ပဏီထုတ် iPhone တွေကိုမျက်နှာမှန်မိတဲ့နည်းပညာနဲ့ဖွင့်လို့ရအောင်လုပ်ထားပြီးတော့ Amazon ကုမ္ပဏီကလည်းမျက်နှာမှန်မိတဲ့နည်းပညာကိုแชร์ပိုင်းဆိုင်သူတွေမဲပေးကန့်ကွက်မှု2ကြိမ်ရှိခဲ့တဲ့ကြားကပဲအသုံးပြုခဲ့တာပါနိုင်ငံသားတွေရဲ့အခွင့်အရေးအပေါ်တက်ရောက်မှုနဲ့ပတ်သက်ပြီးမြို့တော်ဝါရှင်တန်မှာရှိတဲ့ဥပဒေပြုအမတ်တွေကလေးလာသုံးသပ်နေသေးပါမျက်နှာမှန်မိတဲ့နည်းပညာဟာတစ်ခါတလေမှားယွင်းတတ်ပြီးတော့အများစုမှားတာကတော့အမျိုးသမီးတွေနဲ့အသားအရရှိတဲ့လူတွေကိုပိုမှားတတ်ပါတယ်လို့ဝေဖန်သူတွေကပြောပါတယ်ဂျွိုင်းဘိုလာဝီမီနီကဝေဖန်သူပါ
At a minimum, Congress should pass.
အနည်းဆုံးတော့ကွန်ကရစ်လွှတ်တော်အနေနဲ့မျက်နှာမှတ်မိတဲ့နည်းပညာကိုရဲတွေအသုံးပြုခွင့်ယာယီတားမြစ်တင်ပါတယ်။အထူးသဖြင့်လူနည်းစုအတိုင်းဝိုင်းအပေါ်အနိုင်ကျင့်နှိပ်စက်နိုင်တာကြီးကြပ်မှုမရှိသေးတာနည်းပညာမရင့်ကျက်သေးတာပဲကြောင့်ပါ
။ Bruce Hudson လို့ထောက်ခံသူတွေကတော့အခုလိုလူသားအပေါ်အခြေခံတဲ့နည်းပညာတွေဟာလူသားတွေအတွက်အကျိုးအများကြီးဖြစ်ထွန်းစေတယ်လို့ပြောပါတယ
်။ I think it's an interesting and exciting time for
လူသားတွေဒီနည်းပညာတွေအတွက်ဆက်လုပ်ရှာဖို့ကောင်းတဲ့အချိန်ပါ။ဒီနည်းပညာကမကောင်းဘူးဆိုတာမျိုးမလုပ်သင့်ပါဘူး။လူသားတွေဒီနည်းပညာတွေဟာအလုံးကိုစိုးရွားတဲ့နည်းပညာဖြစ်လာမယ်ဆိုတာမျိုးနဲ့အစိုးမြင်လို့နဲ့ကပောက်ကူတိဆောက်တာမျိုးကတော့မဖြစ်သင့်ပါဘူး
။ Hanson Company ရဲ့ Credence ID ဟာလူသားအခြေပြုနည်းပညာတွေဖြစ်တဲ့လက်ပွေနှိပ်တာ၊ညံ့တာမှတ်မိတဲ့နည်းပညာတွေဟာဖွံ့ဖြိုးဆဲနိုင်ငံတွေမှာအစာအောက်ဆေးဝါးနဲ့ကလေးအဟာရမုံတွေလိုအပ်တဲ့ကိစ္စတွေမျိုးမှာအများကြီးအထောက်အကူဖြစ်စေပါတယ်လို့ပြောပါတယ်။ San Francisco မြို့ကတားမြစ်လိုက်တဲ့ကိစ္စဟာပြင်းထန်လွန်းတယ်လို့သူကမြင်ပါတယ
် Ban seems to be the wrong move.
သိပ္ပံကမှားယွင်းတဲ့ကိစ္စပါ။ဒီနည်းပညာကိုဘယ်လိုသုံးမလဲဆိုတာမျိုးကသေချာသုံးသပ်တင်တာသိကြတာပေါ့။ကျွန်တော်တို့လူအတိုင်းဝိုင်းမှာသုံးရသလားဘလောက်မယုံကြည်တဲ့အတိုင်းဝိုင်းမျိုးလူကျင်တယ်လဲဆိုတာဆွေးနွေးအဖြေရှာတင်တာပေါ့။ဒါပေမဲ့သူသားအခြေပြုနည်းပညာတစ်ခုလုံးကိုဖယ်ရှားလိုက်တာကတော့အင်တာနက်ကိုမကောင်းတာတွေသုံးနိုင်တဲ့အတွက်ပိတ်ပင်လိုက်သလိုပါပဲ
။ San Francisco လိုပဲ American တခြားမြို့တွေကလည်းပိတ်ပင်ဖို့စဉ်းစားနေပြီးတော့ကုမ္ပဏီတွေအစိုးရတွေဖွဲ့စည်းတွေကအသုံးပြုနည်းအစ်စ်တွေကိုရှာနေကြပါတယ်။ဒီလိုနည်းပညာအစ်စ်အသုံးပြုမှုတွေများလာတာနဲ့အမျှထိန်းချုပ်မဲ့စည်းကမ်းတွေကနိုင်နိုင်ပါမလားဆိုတာကတော့မရှင်းလင်းပါဘူးခင်ဗျာ။
ကိုငင်းငင်းပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ25 32 51နဲ့ဖိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ညပိုင်းအစီအစဉ်တွေမှာတော့မြန်မာတခွေအစီအစဉ်နဲ့အတူဒုတိယပိုင်းနာရီဝက်မှာတော့စနေညတရက်လေးလိုက်ဆွေးနွေးခန်းကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။စီစဉ်တဲ့အဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါမယ်ရှင
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ဂျာမနီ၊ဆွစ်ဇာလန်၊နယ်သာလန်နဲ့ဗြိတိန်နိုင်ငံခီးစဉ်တွေမှာတန်တမာရေးစီးပွားရေးအရအခြေခံကြကြသဘောထားကွဲနေတဲ့ဥရောပမဟာမိတ်တွေနဲ့ဘုံသဘောတူညီမှုတွေရရှိရေးကြိုးပမ်းလိမ့်မယ်လို့မျှော်လင့်ရပါတယ်။အီရန်နိုင်ငံနျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့တာတရုတ်ဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Huawei နဲ့စီးပွားရေးလုပ်တဲ့ကိစ္စတွေအပေါ်ဥရောပနဲ့အမေရိကန်ကြားရပ်တည်ချက်အမြင်တွေကွဲလွန်နေတာပါ။ဝန်ကြီးပွန်ပီယိုနဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်တို့ဘာလင်မြို့မှာတွေ့ဆုံခဲ့ပြီးတော့အီရန်တရုတ်ရေးဦးစားပေးဆွေးနွေးခဲ့ပါတယ်။အီရန်အရေးကြောင့်မေလအစောပိုင်းမှာဆီစဉ်ခဲ့တဲ့ဂျာမနီခီးစဉ်ကိုရုတ်တရက်ဖျက်သိမ်းခဲ့ပေမဲ့လည်းဝန်ကြီးပွန်ပီယိုကိုဂျာမနီကယင်းနှွေးထွေးစွာကြိုဆိုခဲ့တာပါ။အမေရိကန်ကကုန်သည်ခွန်တွေတိုးမြင့်ကောက်ခံသွားမယ်လို့ချင်းချောက်လိုက်တာနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းသွားမှာဖြစ်တယ်လို့မက္ဆီကိုကပြောလိုက်ပါတယ်။အမေရိကန်နဲ့မက္ဆီကိုနယ်စပ်မှာရွှေ့ပြောင်းအခြေချနေနိုင်မှုစူးစမ်းသူတွေတိုးလာနေရတဲ့အမျှအမေရိကန်သမ္မတဒေါ်နယ်ထရမ့်မက္ဆီကိုရဲ့ကွန်ဘီစီတွေကိုအခွန်တွေတိုးကောက်မယ်လို့ပြောလိုက်ပြီးတဲ့နောက်မှာအမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေစတင်နေပြီလို့မက္ဆီကိုနိုင်ငံခြားဝန်ကြီးမာစီလိုအေဘရာကတောက်ကြားနေမှာ Twitter ကနေပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နိုင်ငံတော်ခီးစဉ်နဲ့လာမယ့်တနင်္လာနေ့မှာဗြိတိန်နိုင်ငံကိုသုံးရကြားသွားရမှာပါ။သမ္မတထရမ့်နဲ့ဝန်ကြီးချုပ်ထရီဆာမေတို့တွေ့ဆုံတဲ့အခါပြည်လဲမှုရှိပုံနဲ့နှစ်ဖက်ဆန္ဒရှင်တွေကြားတယ်လို့သူတို့ရဲ့အကြံပေးတွေကပြောပါတယ်။ဗြိတိန်ဘီယံမာကြီးနဲ့တွေ့ဆုံဖို့နန်းတော်ကိုအစဉ်အလတ်တိုင်းသွားမယ်မြင်ထားနဲ့သွားရမယ့်အစီအစဉ်ကိုတော့သမ္မတထရမ့်ကိုဆန့်ကျင်ဆန္ဒပြသူတွေကြောင်းဆိုပြီးလုံခြုံရေးအကြောင်းပြချင်တဲ့ထည့်သွင်းထားခြင်းမရှိပါဘူး။သမ္မတအိုဘားမားသွားရောက်ခဲ့တုန်းကလည်းအလားတူအကြောင်းပြချင်တယ်ပဲအဲ့ဒီအစဉ်အလတ်ကိုပဲဖျက်ခဲ့တာဖြစ်ပါတယ်။
စနေညနေခင်းရဲ့သတင်းကျဉ်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Videx Zonet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ကိုလည်းပြန်ပြီးတော့ဆုံကြရအောင်ပါရှင်။ညနေခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။သောတာရှင်တွေအားလုံးရှင်လန်း ချက်မြေ့ကြပါစေ
This program has come to you from the Voice of America, Washington. Thank you.